ဖားကန်မြို့နယ်နတ်မော်ကြီးရွာနဲ့မော်လကင်ကြီးရွာအနီးကရတနာဆန်းရွှင်ကြောက်စိမ်းလုပ်ကွက်မှာရေမစေးကြောက်ရှာဖွေသူတွေနဲ့လုံညုံရေးရဲတပ်ဖွဲ့ကြားပဋိပက္ခဖြစ်ပြီးရဲကတနတ်နဲ့ပြည်ရကရေမစေးကြောက်ရှာဖွေသူ၃ဦးထိခိုက်ဒဏ်ရာရသွားတာကြောင့်ဖားကန်မြို့နယ်စေယုံကိုပို့လိုက်ရပါတယ်။ဒီအကြောင်း VOA သတင်းတော့မအေးမာကတင်ပြမှာပါ။
ဖားကန်ကြောက်စိမ်းတူဖို့တဲ့ဒေသတွေမှာရုံးရဲဆန့်ခတ်မှုတွေနဲ့ပဋိပက္ခတွေဖြစ်နေတာကြောင့်မကြာခဏဆိုသလိုလူသေဆုံးမှုတွေထိခိုက်ဒဏ်ရာရရှိမှုတွေကရှိနေတာပါစက်တင်ဘာလ6ရက်နေ့မနေ့ပိုင်းမှာတော့နတ်မော်ကျေးရွာနဲ့မော်လကင်ကျေးရွာအနီးကရတနာဆန်းရွှင်လို့ခေါ်တဲ့ကြောက်စိမ်းတည့်ရွက်လုပ်ွက်အတွင်းမှာရေမစေးကြောက်ရှာဖွေသူတွေကကုမ္ပဏီရဲ့လုပ်ွက်တဲကိုကြောက်ရှာဖွေဖို့ဝင်ရောက်ရာကနေလုံခြုံရေးယူထားတဲ့ရဲတွေကပြစ်ခတ်ခဲ့တာဖြစ်ပါတယ်ဒေသခံလည်းဖြစ်အလွတ်သတင်းတော့လည်းဖြစ်တဲ့ကိုဇော်မိုးထက်ကအခုလိုရှင်းပြပါတယ်
ဒီမစီသမား၃ယောက်ဒီကိစ္စရရတာပြန်တယ်။အဖတ်ကစေုံကြီးမှာစီးကူတာမှုခံရတယ်ဆိုတော့တောင်ကြီးကပြောပြတာကတော့ဒဏ်ရာရတာက၃ယောက်ဟုတ်တယ်မျိုးလုံးသားဟုတ်တာ၁ယောက်ဒီလက်မှာရှိတာ၁ယောက်ဒီပေါင်မှာရှိတာ၁ယောက်ပဲနော်
။ပဋိပက္ခဖြစ်ခဲ့ရတဲ့အခြေအနေတွေကိုတော့ကိုဇော်မိုးထက်ကအခုလိုရှင်းပြပါတယ်။
အဲ့လိုဝင်ဝင်ပြူးတဲ့အချိန်မှာတချို့ကြတော့လေဝင်ရမယ့်အချိန်တဲ့ဟိုအထက်ကလုံးဝတင်သိနေတဲ့အချိန်မှာပဲဝင်ရမယ့်အချိန်ပဲ15မိနစ်စောရပြီလို့နိုင်ွယ်စောရပြီလို့အဲ့လိုစောစောဝင်တဲ့ဆက်ကြတော့ဟိုရက်တက်ဖွဲ့တွေနဲ့တားကြစီးကြရဲနဲ့တချို့ကြလည်းမနိုင်ဘူးပဲရက်တက်ဖွဲ့ကနေတယ်ဒီမစီကညားတယ်ဆိုတော့အဲ့ဒီမှာပြစ်ခတ်မှုတွေဖြစ်တာပါပဲ
ဖားကန်မျိုးနဲ့စိတ်မှုအုပ်စုမှာပဲစက်တင်ဘာလ9ရက်နေ့ကဘဲဟိုးကားကြီးတွေနဲ့ကြောက်ရှာဖွေသူတွေကိုတော့နေမြေကန်စစ်တပ်တပ်မ33ကဖမ်းဆီးခဲ့တယ်လို့လည်းဆိုပါတယ
်ဒီတပ်ကမောင်းပြီးတော့သွားတာကတော့ခုနှစ်ကြီးပေါ့နော်6ကြီးကတော့ရောက်သွားပြီတစ်ကြီးကတော့ပြည့်ပြီလေပေါ့နော်အဲလူကတော့9ယောက်ခန်းထားတယ်ပြောရင
်ဖားကန်မြို့နယ်အတွင်းကကြောက်စိမ့်တူဖို့တဲ့လုပ်ွက်နေရာတွေမှာလက်ရှိပြစ်ခတ်မှုအခြေအနေနဲ့ပတ်သက်လို့နေမြေကန်ရဲစခန်းကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဖားကန်ကြောက်စိမ့်ဒေသဟာရေမစေးတောက်ရှာဖွေသူတွေနဲ့လုပ်ွက်လုံခြုံရေးရဲတပ်ဖွဲ့တွေကြားမကြာခဏဆိုသလိုပဋိပက္ခတွေကဖြစ်ပွားလေးရှိတာပါ2018ခုနှစ်ထဲမှာပဲလုပ်ွက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုတွေကြောင့်ရေမစေးလုံသား10ဦးတက်မနေတေဆုံးခဲ့ရတယ်ဆိုပြီးကိုဇော်မိုးထက်ကပြောပြပါတယ်2018ခုနှစ်အတွင်းဖားကန်ကြောက်စိမ့်တွင်းတွေမှာမြေပြိုမှုကဘာပြိုကျမှုတွေကြောင့်လူပေါင်း80ကျော်သေဆုံးခဲ့ရပြီးဒဏ်ရာရသူ20ထက်မနည်းရှိခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်ဖားကန်ဒေသအတွင်းကြောက်စိမ့်တူဖို့မှုတွေနဲ့ပတ်သက်လို့ပြည်နယ်အစိုးရကတော့ထိန်းချုပ်ဖို့ခက်ခဲတာကြောင့်ပြည်ထောင်စုအစိုးရကိုပဲထိန်းချုပ်ဖို့တင်ပြခဲ့တယ်ဆိုပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်ပြည်ထောင်စုအစိုးရအနေနဲ့လက်ရှိဆောင်ရွက်ချက်တွေကတော့ဖားကန်ကြောက်စိမ့်တူဖို့တဲ့နေမြေထဲမှာတက်မ33နဲ့ရဲတက်ခတ်ရေးတရင်30လို့ကိုတော့ကုမ္ပဏီတွေအတွက်လုံခြုံရေးယူပြီးဆောင်ရွက်နေတာတွေ့ရတယ်ဆိုပြီးဖားကန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါရှိလဆိုင်ကပြောပါတယ်အစိုးရအဆက်ဆက်စီကံမဲ့ကြောက်စိမ့်တူဖို့မှုတွေကိုစီကံတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါဝင်သဘောပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့အဖွဲ့အစည်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာကစား2016ခုနှစ်ထဲမှာတောင်းဆိုထားပေမဲ့ကြောက်စိမ့်တူဖို့မှုတွေကတော့ဆိုင်းငံ့ထားတာမရှိဘဲဆက်လက်တူဖို့နေသေးဖြစ်သလိုလူသေးဆုံးမှုတွေကလည်းမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင်